စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ဥရောပပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP25 မှာတက်ရောက်တဲ့နိုင်ငံတွေကြောင့်အပြင်းထန်ဆက်တဲ့ဆွေးနွေးညှိနှိုင်းကြပြီးတဲ့အထိသဘောတူညီချက်မရတာကြောင့်ညီလာခံဟာအောင်မြင်မှုမရမယ့်အခြေရင်ဆိုင်နေရပါတယ်။ကမ္ဘာကြီးပုံနှိပ်လာတာကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရမွေဘယ်လိုထက်ဝင်ကြမလဲဆိုတာတွေပေါ်သဘောထားကွဲပြားတာဟာဘယ်တော့မှလည်းမတူအောင်ကြီးမားနေတာပါ။ချန်တာရဲ့နိုင်ငံတွေတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံတွေနဲ့ကမ္ဘာအစည်းအဝေးနိုင်ငံတွေကတန်တမန်တွေဟာသူတို့တနေငံချင်းစီရဲ့အကြောင်းပြချက်တွေကိုထောက်ပြပြီးသဘောတူညီချက်မူကြမ်းပါအချက်တွေကိုထောက်နေကြတာပါ။ညီလာခံကိုအင်ရှင်အနေထားနဲ့ကျင်းပတဲ့ချီလီနိုင်ငံကဘုံသဘောတူညီချက်တစ်ခုရဖို့ကြိုးစားတဲ့အနေနဲ့မူကြမ်းတင်သွင်းထားတာပါ။ဒိဗက်ပညာရှင်တွေရဲ့တတိပေးချက်တွေဥရောပပြောင်းလဲမှုကြောင့်လူသေဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုအခြေအနေတွေဖြစ်နေတာလူငယ်တန်းပေါင်းများစွာရဲ့သတင်းပတ်ဆင်ဆန္ဒပြပွဲတွေစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဒီညီလာခံဆက်ဆက်ညီနိုင်မှုတွေကနေအကြက်တဲကိုကင်မဲ့ဖြစ်ရှင်းဖို့အစိုးရတွေအနေနဲ့နှစတူစူးစမ်းလို့ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးရမယ်ဖိအားနဲ့ကြုံနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်နေကြဆွေးနွေးပွဲတွေဟာစနေနေ့မှာတော့အဲ့ဒီညီမကြက်ကနေပို့တော်ဝေးသွားပါတယ်။